မြန်မာနိုင်ငံကြောက်စိမ့်ထလို့ရောင်းဝယ်မှုကရတဲ့အကျိုးစီးပွားအားလုံးကိုစစ်တပ်ထိတ်တန့်ခေါင်းဆောင်တွေနဲ့နှိစက်သူအားလုံးကရယူနေပြီးတော့ဒီလုံငန်းဟာအာဏာသိမ်းစစ်တပ်ရေရှည်ရပ်တည်ဖို့ဝင်ငွေရစေတဲ့အရေးကြီးတဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့အကြောင်း Global Witness အဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်ပါတယ်။မြန်မာနိုင်ငံတွင်းကထွက်တဲ့ကြောက်စိမ့်တွေရဲ့90ရာခိုင်နှုန်းကိုပြည်ပကိုတရားမဝင်ခိုးထုတ်ရောင်းချနေပြီးအာလုံးနေပါတရုတ်နိုင်ငံကဝေယူနေတယ်လို့လည်း Global Witness ကအစီရင်ခံစာမှာဖော်ပြပါတယ်။
I think it is a very grim picture and this instability and corruption I mean it's not
အစီရင်ခံစာထဲမှာရေးထားသလိုမတည်ငြိမ်မှုတွေအလွဲသုံးစားမှုတွေကဖားကန်နဲ့ကြောက်စိမ့်တူးဖော်နေတဲ့ဒေတာတစ်ခုထဲမှာတင်ပြကပ်ပြီးတော့ဖြစ်နေတာမဟုတ်ပါဘူးဒီလုပ်ငန်းနဲ့ဆက်နွယ်တဲ့မတည်ငြိမ်မှုတွေတစ်ခုပြီးတစ်ခုမိခိုးကြွက်လျှောက်ပေါ်လာနေတာကိုတရုတ်အစိုးရကနားလည်သင်ပါတယ်လို့ Global Witness အဖွဲ့ကြီးက GILDS က AP သတင်းဌာနကိုပြောဆိုသွားပါတယ်ကျောက်စိမ့်တူးဖော်နေတဲ့နေဆက်ဒေတာကချင်တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေတိုးလာတဲ့အခြေအနေကိုထောက်ပြပြီးတော့မြန်မာနိုင်ငံရဲ့ကြောက်မက်ဖွယ်ရအကျင့်ပြတ်မှုကြီးတယ်မှာတရုတ်နိုင်ငံကတာဝန်တည်တည်ရပ်တည်ဖို့ Global Witness အဖွဲ့ကြီးကတောင်းဆိုပါတယ်။ကမ္ဘာပေါ်ကကျောက်စိမ့်အလုံးရဲ့80ရာခိုင်နှုန်းမြန်မာနိုင်ငံကထွက်ပြီးတော့ဒီလုပ်ငန်းကနေဒေါ်လာဘီလီယံနဲ့ချေဝင်ငွေရနေပါတယ်။ကျောက်စိမ့်လုပ်ငန်းကရတဲ့အကျိုးအမြတ်တွေဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိသားစုအပါအဝင်စစ်တပ်ထိတ်တန့်ခေါင်းဆောင်တွေနဲ့ဆက်နွယ်နေတယ်လို့ Global Witness အဖွဲ့ကြီးကရေးသားထားပါတယ်။စစ်တပ်ရေရှည်အာဏာချုပ်ကိုင်ဖို့ပင်မအစီအစဉ်လုပ်ငန်းဖြစ်နေတဲ့အတွက်ကျောက်စိမ့်ဝယ်ယူရာတွေပိတ်ပင်အရေးယူဖို့နိုင်ငံတကာကို Global Witness အဖွဲ့ကြီးကတောင်းဆိုထားပါတယ်။ကျောက်စိမ့်ဟာတိုင်းပြည်အတွက်အဖို့တန်ယတနာဖြစ်ရမယ့်အစားစစ်တပ်နဲ့အခြားလက်နက်ကိုင်အဖွဲ့တွေကြားအာနာပတိပခလွန်ဆွဲပွဲနဲ့အကျင့်ပြတ်ခြားစားမှုတွေပပောက်လာဖို့အခရာကြတဲ့တွင်းထွက်ပစ္စည်းတစ်ခုဖြစ်လာတယ်လို့လည်းအစီရင်ခံစာမှာရေးသားထားပါတယ်။